တောတာရှင်များရှင်မနေ့ညနေပိုင်းကရန်ကုန်နိုင်ငံတကာလေးစိတ်မှာဖမ်းဆီးခံခဲ့ရတဲ့မြန်မာနောင်သတင်းဌာနအက်ဒီတာချုပ်ဦးဆွေဝင်းဟာဒီကနေ့မှာတော့မန္တလေးတရားရုံးတစ်ခုမှာအမှတ်ခံနဲ့ပြန်လွတ်လာပါပြီ။ဆက်သွယ်ရေးပုံမှန်66ခါကြီးနဲ့သူ့ကိုစွဲဆိုထားတဲ့အမှုကိုတော့မန္တလေးတိုင်းမဟာအောင်မြေတရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ်။ဒီအကြောင်း VOA သတင်းထောက်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်။
ဇူလိုင်30ရက်နေ့ညကရန်ကုန်ပြည်ဆိုင်ရာလေစိတ်မှာပုံမှန်66ခါနဲ့ဖမ်းဆီးထိန်းသိမ်းခံလိုက်ရတဲ့မြန်မာနောင်အယ်ဒီတာချုပ်ကိုစီဝင်းကိုဒီကနေ့ညနေမှာတော့မန္တလေးတိုင်းမဟာအောင်မြေတရားရုံးကနေအာမခံပေးလိုက်ပါတယ်။ဥဝေရသူပါရာဇီကကြပြီးရဟန်းဘဝနိဋ္ဌိတန်သွားပြီးဆိုပြီးမန္တလေးရဟန်းတစ်ပါးရဲ့ပြောဆိုချက်ကိုကိုကားကပြီးခဲ့တဲ့မက်လာတုံးကသတင်းဆောင်ပါရေးသားခဲ့တဲ့အပေါ်ကိုစီဝင်းဟာပုံမှန်66ခါကြီးနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အခြေခံဥပဒေပြင်လို့သူတွေကိုမဘာသာသတိပေးဆိုတဲ့ခေါင်းစဉ်နဲ့တည်င်းတစ်ခုကိုဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့တွေကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာဝေမျှခဲ့ပါတယ်။ဒီလိုဝေမျှမှုကြောင့်ဥဝီရဲ့သူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေကမန်းလေးမြို့အမှတ်9ရဲစခန်းမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကပုံမှန်66ခန်းနဲ့အမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်။လက်ရှိအမှုနဲ့ပတ်သက်ပြီးကိုဆွေဝင်းရဲ့ရှေ့နေဥက္ကင်မောင်မြင့်ကအခုလို့ပြောပြတာပါ
။30000ခံဝန်သူ2ဦးနဲ့သူခံဝန်ချုပ်ချုပ်ဆိုပြီးတော့မှအမှုရင်ဆိုင်တဲ့ကာလမှာအချုပ်လွတ်ထွက်ခွင့်ရပါတယ်။ဒီအမှုကသူ့ရဲ့နိုင်ငံသားအခွင့်အရေးတိုင်ကြားသူရှိလို့ဒါရဲကလည်းစုံစမ်းစစ်ဆေးပြီးတော့ဒါပြင်ပြပေးတဲ့သဘောပေါ့။တကယ်တမ်းပြောရင်တော့နိုင်ငံတော်မှာအကြီးဆုံးဒီတန်ခါအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်တန်ခါနိုင်ငံအဖွဲ့ကနေမှတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားတဲ့အဖွဲ့ဝင်တဦးကတိုင်ကြားတာဒီစတင်တိုင်ကြားစဉ်ကလေးကဥပဒေအရရေးယူဆောင်ရွက်ဖို့လိုအပ်ပါဘူးထို့တူပဲအခုစစ်ဆေးမဲ့ကာလကြတော့သူတွေပို့ပြီးတော့ပြီးခဲ့တဲ့ဒီ2019ဇွန်လအတွင်းမှာမဘာသာစည်းတရားမဝင်ဖွယ်စည်းဖြစ်တဲ့အတွက်ဖြစ်သိမ်းမှုအမိန့်နဲ့ထွက်ထားပြီးပြီနောက်ဆုံးဇူလိုင်15မှာဆိုင်မုတ်တွေပါဖြစ်သိမ်းမှုဒီအခြေအနေရောက်သွားတဲ့အချိန်မှာဒီမှုဒီဆက်လက်စစ်ဆေးရန်ကိုမလိုလောက်တော့ရှင်းလင်းနေမှုဖြစ်ပါတယ်အမှုကတော့ဒါသူပါသူအေးအေးဆေးဆေးနဲ့အီးစီးသွားမဲ့သဘောဖြစ်ပါတယ်ခင်ဗ
ျကိုစီဝင်းကိုဇူလိုင်31ရက်နေ့မနေ့9နာရီခွဲကရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်တရားရုံးမှာချုပ်ရမန်၃ရက်ရယူပြီးနောက်မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကိုလွှဲပြောင်းပေးရခဲ့တယ်လို့ရှေ့နေဥက္ကမောင်မြင့်ကပြောပါတယ်။အဲဒီလိုလွှဲပြောင်းပြီးတဲ့နောက်မှာတော့မန္တလေးကိုခေါ်ဆောင်သွားတာဖြစ်ပြီးမဟာအောင်မြေတရားရုံးကိုတင်ပို့ခဲ့တာဖြစ်ပါတယ်။မဟာအောင်မြေတရားရုံးမှာအာမခံရတဲ့အတွက်ကိုစွေဝင်းဟာအမှုကိုအချုပ်လွတ်ထုချေခွင့်ရမှာဖြစ်ပါတယ်။ကိုစွေဝင်းအနေနဲ့ဥရတူနဲ့ပတ်သက်ပြီးကိုကာရေးသားချက်ဟာဥပဒေနဲ့ညှိစွမှုမရှိဘူးလို့သာသနာရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလကသဘောထားထုတ်ပြန်ပေးခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးလာရောက်အဖမ်းခံဖို့အခုလကုန်မှပဲမန္တလေးရဲကကိုဆွေဝင်းကိုအကြောင်းကြားခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လ3ရက်နေ့မှာလာရောက်အဖမ်းခံမယ်လို့လည်းမန္တလေးရဲတပ်ဖွဲ့ကိုအကြောင်းကြားထားပြီးဖြစ်ပါတယ်။ကိုဆွေဝင်းအနေနဲ့မင်းညာကထိုင်းနိုင်ငံကိုထွက်ခွာသွားတာဟာလာမယ့်ဩဂုတ်လ3ရက်နေ့မှာတွားရောက်အဖမ်းခံမှာမို့အလုတ်ကိစ္စအလွဲပြောင်းအတွက်ထိုင်းနိုင်ငံကိုတရက်ကြာထွက်ခွာဖို့ဖြစ်တယ်လို့သူနဲ့နှီးဆက်သူတွေကတော့ပြောပါတယ်။အခုလိုမင်္ဂလာတုံလေးစိတ်အများပြည်သူမြင်ကွင်းမှာသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့လည်းရဲစခန်းမှာတွေ့ဆုံစဉ်ကိုစွေဝင်းကပြောကြောင်းမြန်မာနောင်သတင်းထောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်မာဘာသာအဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်9ရဲစခန်းမှာဥရတူကိုအသေးဖြတ်မှုနဲ့ကိုစွေဝင်းကိုပုံမှန်66ခပုံမှန်295ကရုံနဲ့လွန်ခဲ့တဲ့မတ်လကလေးကအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ရှင်။